ဖွဲ့စည်းပုံပြင်ဆင်ရေးဟောပြောမှုတွေနဲ့စစ်တပ်ကိုထိပါတဲ့ဆိုတဲ့ဆွဲချက်နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်တဲ့တပ်မတော်ရဲ့တရားစွဲထားခံရတဲ့တရားလွှတ်တော်ရှင်တွေဦးကြီးမြင့်နဲ့ကြည်ဆရာစောဝေတို့ကအမှုကိုလုံးဝပတ်လပ်ပေးဖို့တရားဥပဒေကြောင့်အရဆက်လက်ရင်ဆိုင်သွားဖို့ပြင်ဆင်နေပါတယ်။မနေ့ကကော့တောင်းမြို့နယ်တရားရုံးကနေသူတို့ကို350စီမြန်မာတပ်ငွေ350စီနဲ့အမတ်ခံပေးလိုက်တာပါ။လွတ်လပ်စွာပြောဆိုမှုတွေအပေါ်မှာတပ်မတော်ရဲ့စွဲတရားစွဲဆိုမှုတွေများလာတဲ့အခြေအနေဟာအယတ္တဆွေရလက်ထက်နိုင်ငံရဲ့ဒီမိုကရေစီစံနှုန်းတွေပေါ်မေးခွန်းထုတ်စရာဖြစ်လာတဲ့အနေအထားဖြစ်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတန်ကလည်းသုံးသပ်ပါတယ်။မဆုမုံကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ပြည်ခဲ့တဲ့နှစ်ကတနင်္လာရီတိုင်းကော့တောင်းမြို့မှာကျင်းပခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေး45ဦးကော်မတီထောက်ခံပွဲကဟောပြောချက်တွေဟာတပ်မတော်ကိုအကြီးအကျယ်ပြက်စီတယ်ဆိုတဲ့စွဲချက်နဲ့တရားလွတ်တော်ရှေ့နေကြီးဦးကြည်မြင့်၊ကြမြဆရာဦးစောဝေ၊ဗိုလ်ကြီးအောင်နေမျိုးရှင်တို့ကိုစစ်တပ်ကနေနိုင်ငံတော်အကြီးအကျယ်ပြက်စီမှုပုံမှန် 905 ကာကြီးနဲ့ကော့တောင်းတရားရုံးမှာတရားစွဲဆိုခဲ့တာပါ။ဖေဖော်ဝါရီလ3ရက်နေ့မနေ့ကတော့ကော့တောင်းတရားရုံးမှာတရားလာရင်ဆိုင်တဲ့တရားလွတ်တော်ရှေ့နေကြီးဦးကြည်မြင့်နဲ့ကြမြဆရာဦးစောဝေတို့ကိုမြမကျက်ငွေ350စီနဲ့အာဏာခံပေးလိုက်ပြီးအင်းစိန်ကနေလက်ရှိထောင်ထဲကြခံတရားတဲ့ဗိုလ်ကြီးအောင်နေမျိုးရှင်ကတော့ကော့တောင်းထောင်ကိုပြောင်းရွှေ့ချုပ်နှောင်ထားပြီးတရားစလဲရင်ဆိုင်ရမှာဖြစ်ပါတယ်။လာမယ့်ဖေဖော်ဝါရီလ18ရက်နေ့မှာတော့တရားစွဲဆိုထားတဲ့တပ်မတော်ဘက်ကတရားလူတွေကိုစတင်စစ်ဆေးသွားမှာဖြစ်တယ်လို့တရားလူတော်ရှင်တွေကြီးဦးကြည်မြင့်က VOA မြန်မာပိုင်းကိုပြောပါတယ်
။18ရက်နေ့ကြာပြီရှိတယ်။ကျွန်တော်တို့တရားလူစတင်မှာပေါ့။ဒီကဘုံကြီးအငိမ့်သာကျော်ကျော်လို့ဖြစ်နေတယ်။တရားလူစတင်မယ်ပြီလို့ရှင်တရားလူတွေတက်တက်ကြီးဖြစ်နေလို့ဆိုတော့မလေးတော့ဘုံကြီးကျော်ကျော်ကတော့သူကတက်တာထွက်သွားပြီ။အဲ့ရိုးရိုးအယဝတ်နေပဲလာလေ။ကျန်တဲ့တရားလူတွေတက်တက်ကြီးဖြစ်တဲ့ဒီလူမျိုးပြောင်းတဲ့ဘူကြီး9ယောက်ကတော့ဒါကယူနီဖောင်းတင်လာတယ်။ဒါမလို့ကျွန်တော်တို့ကတရားစီရပြောင်းတော့မှာဆိုတော့နောက်တရားစီလက်ထက်ကိုတွေ့ရခဲ့တယ်ပေါ့နော်။နောက်တရားစီလက်ထက်ကမဆက်ဆရာမှာပေါ့။အ
ဲ့တော့ဆရာတို့ကတော့မနေ့ကဆရာနဲ့ဒီဦးစောဝင်းနဲ့ကိုတော့တင်းငါချက်စီနဲ့အာမခံပေးလိုက်တယ်ပေါ့နော်။ဆရာအဲ့ဒီအခြေအနေလေးနဲ့လည်းပြောပြပေးပါရှင်
။ဟုတ်ကဲ့ဒီကျွန်တော်တို့ကဒီအဲ့ဒီဒီဒီပါရမီနဲ့ဆက်ကြည့်ကြရအောင်သိကြရတယ်ပေါ့။ဒီရတဲ့အခါမှာကျွန်တော်ကအစိုးရကဟိုဟာဥပဒေရာရှိရလို့ကျွန်တော်တို့မပေးပြင်ပါဘူးပေါ့ဒီတိုင်းဆရာတော်ကတော့ဆော့စစ်နာပေးပြင်ပါလေလို့သူကလျှောက်ထားတယ်ပေါ့အဲကျွန်တော်တို့ဘက်ကလည်းအဲ့လိုလျှောက်မှန်မှန်ပြီးလို့ကျွန်တော်တို့ကလည်းကော့တောင်းကဆရာတော်ကိုအသိစိတ်မော်လေသူလက်စစ်လက်မှတ်တွေကလည်းယူထားပါတယ်အဲ့ဒါနဲ့အဲ့ဆရာကိုဆော့စစ်လိုက်တဲ့အခါကျတော့အဲ့ဒါနဲ့အဲ့ကျွန်တော်ရန်ကုန်ကအဖြစ်ကြီးဆရာဝင်းကြီးရဲ့ဆစ်လက်မှတ်တွေရဲ့အဲ့ကော့တောင်းကဆရာတော်ကဆစ်လက်မှတ်တွေရဲ့ပေါင်းစပ်ပြီးကျွန်တော်တို့ကိုဆေးအာမခံပေးလိုက်တာပါ
အခုလိုမျိုးနိုင်ငံအတွက်အရေးကြီးတဲ့ဖွဲ့စည်းပုံပြင်ဆင်ရေးပြည်သူအများသိရှိအောင်လို့ဟောပြောတင်ပြခဲ့ကြတဲ့ဥပဒေပြင်ကြားရှင်တွေဒီမိုကရေစီအင်အားစုတွေကိုတပ်မတော်ဘက်ကနိုင်ငံတော်အကြီးအကျယ်ပြက်စီတယ်ဆိုတဲ့ဆွဲချက်နဲ့တရားစွဲဆိုနေတာကတော့လွတ်လပ်စွာပြောဆိုခွင့်ဒီမိုကရေစီစံနှုန်းတွေကိုထိခိုက်စေတဲ့လုပ်ရဖြစ်တယ်လို့တရားလွတ်တော်ရှေ့လူကြီးဦးကြည်ပြေကပြောပါတယ်
။အဲလွတ်လပ်စွာပြောဆို Freedom of Expression ကိုအကြီးကျယ်ထိခိုက်တာပေါ့နော်။ဒီအနာရပါတီရဲ့အစိုးရနဲ့လုပ်တဲ့ကျေးဥ်ပြင်းစင်ရေးပေါ့အဲ့49တော်မီထောက်ခံပွဲဟာရင်းစုကြည့်ဥပဒေပုံမှန်လေးရကျွန်တော်တို့မျိုးလူမျိုးမျိုးဖတ်ရတယ်ပြောရင်တင်ပြီးတော့လုပ်တဲ့ဟောပြောပွဲပေါ့နော်ကျွန်တော်တို့ဖောက်ပြတာမရှိဘဲနဲ့အဲတက်မတော်ကဝင်ပြီးတော့တရားစွဲတာပေါ့နော်ဒီမှာတော့တလားကိုနှစ်ခေါက်သွားမှာကိစ္စပြောပေါ့ဗျာလမ်းကြီးကလည်းတိတ်ကြည့်တာပေါ့နော
်ဟုတ်ကဲ့အ
ဲ့တော့အကောင်းဆုံးကတော့ပတ်လာပြီးပဲတရားကျွန်တော်တို့ကိုတမင်ချင်းပြီးတော့စွဲခဲ့တာလေကျွန်တော်တို့လည်းမပြောဘဲနဲ့ကျွန်တော်တို့ပြောခဲ့တယ်တကယ်လို့အပြည့်စုံမဟုတ်ဖဲတဲ့ဒူဟာလေးပြီးကွက်ပြီးတော့ထုံနှုတ်ပြီးတော့စွဲတဲ့ဥစ္စာလို့ဒီကတော့ဒီလူကမဆန်ဘူးပေါ့နော် Freedom of Expression လက်ရှိရိုက်တယ်ဒါမှဒါတော့ပြန်လည်းရုပ်သိမ်းပြီးပြည်သူတွေလို့ကျွန်တော်တို့ယူဆတယ်တောင်းလဲတောင်းဆိုပါတယ်ခင
်ဗျလက်ရှိအတက်ဒီဆိုရတက်တန်း45လာတဲ့မှာတော့တက်တော်ဘက်ကနေပြီးတော့တရားစွဲဆိုထားတာတရေသမားတွေဥပဒေပြင်ကြားရှင်တွေတက်ကြွလှူရှားသူတွေ60ကျော်ရှိပြီးသူတို့ကိုပုံမှန်မျိုးစုံနဲ့တရားစွဲဆိုထားတဲ့အပူကတော့အနည်းဆုံး50နီးပါးရှိတယ်လို့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အတန်က January လကထုတ်ပြန်ခဲ့ပါတယ်နိုင်ငံသားတွေပေါ်မှာဒီလိုမျိုးဒီမိုကရေစီစံပြက်စီမဲ့တရားစွဲဆိုမှုတွေလုပ်နေတာကိုတော့လက်လူမရှုထားသင့်ဘူးလို့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အတန်ရဲ့တုတ်တေသနာမှုကိုရဲဝေချူအောင်ကပြောပါတယ်
ဒီစစ်တပ်ရဲ့တရားစွဲဆိုမှုတွေကလက်ရှိအစိုးရတက်တန်းမှာလက်ရှိအစိုးရတက်တန်းကြားလာလေးလေးသူတို့ရဲ့တရားစွဲဆိုမှုနှုံးပုံမိလာလေးလေးတွေ့ရတယ်ဒီ2018နောက်ပိုင်းမှာပေါ့နော်ဥပမာဆိုလို့ရှိရင်ဒီ ICT ကိစ္စလို့ပြဿနာတွေပေါ်လာတယ်ဒီအခါမှာဖွဲ့စည်းပုံအခြေခံဥပဒေစတင်ကြောင်းလေးလို့ပြဿနာတွေပေါ်လာတယ်အခြားကနိုင်ငံရေးစတင်တွေပေါ်လာအဲ့ဒီလိုနိုင်ငံရေးအချက်အလက်တွေပေါ်လာရင်ပေါ်လာတိုင်းသူ့ကိုဒီစစ်တပ်ကိုဝေဖန်တော်ဆိုတဲ့ကြီးသူတွေတက်တက်လှူရှားသူတွေလူ့ခွင့်ရေးတက်တက်လှူရှားသူတွေကိုပြန်ပြီးတရားစွဲနေရအောင်တွေ့ရတာပေါ့နော်ဥပမာဆိုရင်ဥပမာဆိုရင်တောင်းတမျိုးဆက်တို့ဒီတစ်ခါမှာအခုဒီဆရာဦးကြီးမြင့်တို့ကြားဆရာစောဝေတို့တို့တွေကဒီဖွဲ့စည်းပုံပြင်ဆင်ရေးကိုပဲပြောရတဲ့အတွက်တရားစွဲဆိုခင်းရတယ်လို့ပြောလို့ရတယ်
အခုလက်ရှိမှာတော့မြန်မာနိုင်ငံမှာနိုင်ငံရေးကျင်းသားပေါင်း632ဦးထိရှိပြီးအကျဉ်းချခံရသူပေါင်းက84ဦးထောင်ထဲမှာချုပ်နှောင်ထားပြီးလက်ရှိတရားရင်ဆိုင်နေရတာက182ဦးနဲ့ပြည်ပကနေတရားရင်ဆိုင်နေရသူပေါင်းက385ဦးထိရှိနေတယ်လို့နိုင်ငံရေးကျင်းသားများကူတီဆောက်ရှောက်ရေးအသင်း AABBP ရဲ့ဒီကနေ့2019ခုနှစ်ဒီဇင်ဘာလရဲ့နောက်ဆုံးစည်းရုံးကောက်ခံမှုကဖော်ပြထားပါတယ်ရှင်။